မြန်မာနိုင်ငံအတွင်းစုစုပေါင်းလူဦးရေရဲ့ဆယ်ရာခိုင်နှုန်းဟာပြည်ပနိုင်ငံတွေမှာအလုံးလုံးနေသူတွေဖြစ်တယ်လို့ဒီအစိုးရခန်းစားကဆိုပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားရွှေပြောင်းအလုပ်သမားများအရေးဆိုင်ရာနားလည်မှုစာချုပ်လွှာကိုအကောင့်ထဲပေါ်တဲ့နေရာမှာနှေးကွေးမှုတွေကြောင့်တရားမဝင်ရွှေပြောင်းမှုတွေပိုများလာပြီးအဲ့ဒီအခြေအနေကမြန်မာနဲ့ထိုင်းအစိုးရနှစ်ခုစလုံးအနေနဲ့ရွှေပြောင်းအလုပ်လုပ်ကိုင်မှုတွေအပေါ်ထိန်းချုပ်ရခက်လာတယ်လို့အစိုးရခန်းစားကဆိုပါတယ်။မြန်မာရွှေပြောင်းအလုပ်သမားအရေးကိစ္စနဲ့ပတ်သက်ရင်မြန်မာအစိုးရအနေနဲ့ရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့ရောအဓိကအာရုံထားတာကလူကုန်ကူးရောင်းဝယ်မှုတိုက်ဖျက်ရေးပဲဖြစ်တယ်လို့ဆိုပါတယ်။လူကုန်ကူးခံရသူတွေကိုပြန်လည်လက်ခံပြုစုပြောထောင်တဲ့နေရာမှာတော့မြန်မာအစိုးရအနေနဲ့တိုးတက်လာတာတွေရှိတယ်လို့အစိုးရခန်းစားကအပြုသဘောရေးထားပါတယ်။ထိုင်းနိုင်ငံအတွင်းနေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာအလုပ်သမားဦးရေဟာအနည်းဆုံးနှစ်တန်းရှိမယ်လို့ခန့်မှန်းပြောဆိုကြပါတယ်။လုံးလုံးစဲမြန်မာရွှေပြောင်းအလုပ်သမားတွေကိုထုတ်ပေးဖို့ရှိတဲ့ယာယီအလုပ်လုပ်ခွင့် visa အစီအစဉ်ဟာထိုင်းအစိုးရကမြန်မာလာအိုနဲ့ကမ္ဘောဒီးယားအစိုးရတွေနဲ့သဘောတူထားတဲ့သဘောတူညီချက်တွေကတစ်စိတ်တစ်ပိုင်းဖြစ်တယ်လို့IOM နိုင်ငံတကာရွှေ့ပြောင်းအလုပ်သမားများအဖွဲ့ဒေတာရင်းဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအရာရှိ Mr. Federico Soda ကပြောပါတယ်ဒါအပြင်သူက
In terms of the government of Myanmar itself it actually has a system to deploy migrant workers to other parts of the world and so
I think မြန်မာနိုင်ငံသားတွေကိုနိုင်ငံသားမှာအလုပ်ရှာပေးတဲ့အစီအစဉ်မြန်မာအစိုးရမှာရှိနေတာပါဒါပေမဲ့ထိုင်းအစိုးရနဲ့ကိစ္စမှာကပုံစံကွဲနေပါတယ်။ထိုင်းနိုင်ငံကိုလာပြီးအလုပ်လုပ်တဲ့မြန်မာအလုပ်သမားတွေကလည်းတခြားနိုင်ငံကိုသွားပြီးအလုပ်လုပ်သူတွေနဲ့ပုံစံကွဲပြားပါတယ်။မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းတရားဝင်မှတ်ပုံတင်အလုပ်လုပ်နိုင်တဲ့အစီအစဉ်ကို2003ခုနှစ်မှာထိုင်းနဲ့မြန်မာနိုင်ငံအကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာနိုင်ငံအတွင်းတခြားနိုင်ငံသွားပြီးအလုပ်လုပ်ရင်တွေ့ကြုံနိုင်တဲ့ဆိုးကျိုးတွေကိုပဲပညာပေးတဲ့အစီအစဉ်တွေများကြောင်းတခြားနိုင်ငံကိုအလုပ်သွားမလုပ်ခင်ရွှေပြောင်းအလုပ်သမားတူအနေနဲ့မိမိရဲ့အခွင့်အရေးတွေတာဝန်တွေကိုအသိပညာပေးတဲ့အစီအစဉ်မရှိဘူးလို့အစိုးရခန်းစားကဝေဖန်ထားပါတယ်။ IOM အဖွဲ့ကအရှိတောင်အာရှဒေသဆိုင်ရာကိုယ်စားလှယ် Miss Irene Solorano ကတော့နိုင်ငံတကူဖွံ့ဖြိုးတိုးတက်မှုနဲ့ရွှေပြောင်းအလုပ်သမားတွေရဲ့အခန်းကဏ္ဍကိုအခုလိုပြောပြပါတယ်
။ What needs to be done increasingly is to make the general public aware of the interconnection between economic growth and migration.
ဒီဘဝရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ရွှေပြောင်းအလုပ်လုပ်ကိုင်မှုနှစ်ခုရဲ့ဆက်ဆက်မှုကိုတာမန်နိုင်ငံသားတွေအနေနဲ့ပိုသိအောင်လုပ်ဖို့လိုပါတယ်။နိုင်ငံအသီးသီးမှာလှုပ်အားအင်အားတွေရှိပါတယ်။တကယ်လို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကလူဦးရေတိုးပွားမှုထက်မြင့်မားနေတယ်ဆိုရင်ရှိနေတဲ့လှုပ်အားအင်အားနဲ့မမျှတော့တခြားနိုင်ငံကအလုပ်သမားတွေလိုလာပါတယ်။ဒေသရင်းနိုင်ငံတွေအနေနဲ့ရွှေပြောင်းအလုပ်သမားဆိုင်ရာမူဝါဒတွေကိုတေချာချမှတ်အကောင့်ထဲပို့ဖို့ဒီလိုအကောင့်ထဲပေါ်တဲ့နေရာမှာအခြေခံလူမှုတွေအလုပ်သမားတွေအလုပ်ရှင်တွေအလုပ်သမားတက်မကတွေပညာရှင်တွေပါပါဝင်ဆွေးနွေးမှုတွေလုပ်ဖို့သုတေသနပြုချက်တွေပို့ပြီးဆောင်ရွက်ဖို့သတင်းအချက်အလက်တွေပို့ပြီးကောက်ခံဖို့စတဲ့အကြံပြုချက်တွေကိုလည်းအစိုးရခန်းစားညီကုန်းပိုင်းမှာဖော်ပြထားပါတယ်ရှင်